City FM Radio ကနားဆင်နေတဲ့ပရိသတ်များအားလုံးပဲမင်္ဂလာပါရှင်။ Radio လေးလိုင်းထဲမှာပရိသတ်များသတိမှု၍အသိတရားများရှိနိုင်စေဖို့နားဆင်မှတ်သားစောင့်မျှစီစဉ်ကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီအစီအစဉ်ကနေမိဘပြည်သူများအတွက်သတင်းစာချနဲ့မဂ္ဂဇင်းများမှကောင်းနှုတ်ရရာစောင့်မများကိုကောက်နှုတ်တင်ပြပေးသွားမှာပဲဖြစ်ပါတယ်။အခုတင်ဆက်ပေးမယ့်ဆောင်းပါးကတော့ခွန်ရှစ်ရှစ်ခွန်ကောစင်တာမှဆောင်းပါးရှင်ဒေါက်တာမေဖုံးတင့်ကျွယ်ရေးသားထားတဲ့စီလံကြောင်ကြောက်တဲ့ခြင်းဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးပဲဖြစ်ပါတယ်ရှင်ဆောင်းပါးရဲ့အဆမှာတော့ဆောင်းပါးရှင်ရေးသားထားတာကစီလံကြောင်ကြောက်တဲ့ခြင်းဆိုတာနိုင်ငံတိုင်းလူမျိုးတိုင်းမှာတွေ့ရနိုင်တဲ့ကျန်းမာရေးပြဿနာတစ်ခုပါတဲ့စီလံကြောင်မှာကြောက်တွေဘာလို့ဖြစ်တာလဲဘလို့ဖြစ်လာတာလဲဘလို့လက္ခဏာတွေခံစားရပြီးဘလို့ကာကွယ်ကုသရမလဲဆိုတာတွေသိထားဖို့အရေးကြီးပါတယ်တဲ့တကယ်တော့စီလံကြောင်ကြောက်တွေဆိုတာသတ္တုအမုံအမွှားလေးတွေနဲ့ပရိုတင်းဓာတ်အချို့တွေဓာတ်စားလေးတွေပေါင်းစပ်ပြီးဖြစ်လာတာပါကြောက်တွေကအရွယ်စားအမျိုးမျိုးရှိသလိုစီလံကြောင်တစ်လျှောက်ဘယ်နေရာမှမဆိုဖြစ်နိုင်ပါတယ်အဲ့ဒီလိုကွဲပြားမှုပုံမူတည်ပြီးတော့ပြတဲ့ယောဂလက္ခဏာတွေလည်းအမျိုးမျိုးဖြစ်နိုင်ပါတယ်တခါတရံမှာစီးတွေပြစ်တဲ့အခါမျိုးမှာတချို့သတ္တုအမုံအမွှားလေးတွေကပုံဆောင်ကဲသဏ္ဍာန်ပြောင်းသွားပြီးတော့စီလံကြောင်မှာကန့်ညင်နေပြီးကြောက်တဲတတ်ပါတယ်တချို့ယောဂအခြေအနေတွေမှာတော့စီလံကြောင်ကြောက်တဲတာပိုဖြစ်နိုင်ပါတယ်ဘလို့အခြေအနေမျိုးတွေမှာစီလံကြောင်ကြောက်တဲ့တက်တယ်လဲဆိုရင်စီးသွားနေသူတွေရေဓာတ်ခန့်ချောက်တော့သူရေလုံလောက်စွာမတောက်သုံးတော့သူတွေမှာဖြစ်တတ်ပါတယ်မိသားစုသို့မဟုတ်ကိုယ်တိုင်စီလံကြောင်ကြောက်တဲ့ဘူးသူတွေဟာကြောက်တယ်ဖို့ပို့အလားအလာရှိပါတယ်အချို့သောစားသောက်မှုပုံစံများအစားအစာထဲမှာစားဓာတ်များစွာပါဝင်ခြင်းကစီးကြောက်တယ်ဖို့အားပေးပါတယ်မွေးရပါကြောက်ကက်ယောဂရှိသူတွေအချို့သောယောဂအနေအထားများကတော့ဥပမာဥလန်းချောင်းဖြတ်ထုတ်ထားရခြင်းနာတာရှည်ဥယောင်ခြင်းနာတာရှည်ကြောက်ကက်ယောင်ခြင်းနာတာရှည်ကြောက်ကက်ယောဂရှိခြင်းမကြာခဏစီလံချောင်းပိုးဝင်ခြင်းစတဲ့သူတွေမှာဖြစ်တတ်ပါတယ်စီလံကြောင်ကြောက်တဲ့ခြင်းယောဂလက္ခဏာတွေကတော့အမျိုးမျိုးရှိပါတယ်။တချို့လူတွေမှာလုံးဝလက္ခဏာမပြတာမျိုးဖြစ်နိုင်ပါတယ်။ခေါင်းကပ်ခြင်း၊ခေါင်းမတဆင့်ပေါင်တွင်းသို့ကိုက်ခြင်း၊စီးသွားလျင်သွေးပါခြင်း၊စီးသွားရခက်ခဲခြင်း၊စီးသွားလျင်နာကျင်ခြင်း၊ဖျားခြင်း၊ချမ်းတုံခြင်း၊ပြုတ်အံ့ခြင်း၊ချွေးစေးပြန့်ခြင်းများဖြစ်နိုင်ပါတယ်။ဒီလိုလက္ခဏာတွေရှိရင်တော့ဆရာဝန်နဲ့သွားရောက်ပြသတင်ပါတယ်။စီလံကြောင်ကြောက်တဲ့ခြင်းကိုရိုးရိုးတက်မှတ်ရိုက်ခြင်းဖြင့်လည်းသိရှိနိုင်ပါတယ်။ဒါပေမဲ့ရိုးရိုးတက်မှတ်မှာအလွန်သေးငယ်တဲ့ကြောင်များနဲ့အချို့သောကြောင်များကမပေါ်တတ်ပါဘူး။အမှန်ကန်ဆုံးစစ်ဆေးနိုင်တာကတော့ကြောက်ကန်တဲ့စီလံကြောင်ကို CT ရိုက်တာပါ99ရာခိုင်နှုန်းလောက်အထိသိနိုင်ပါတယ်သွေးစစ်ခြင်းစီးစစ်ခြင်းများလည်းအခြေအနေပေါ်မူတည်ပြီးလုပ်ရပါလိမ့်မယ်ဆယ်လပြောင်းဆောင်းပါးရှင်ရေးသားထားတာကတော့စီလံကြောင်ကြောက်တဲ့ခြင်းဖြစ်လာပြီးဆိုရင်တော့ကုသရန်နီလန်အမျိုးမျိုးရှိပါတယ်တဲ့ကြောက်တိတိလေးတွေကသူ့လိုလိုထွက်သွားတတ်တယ်ရေများများတောက်ပေးဖို့အနာအကျဉ်တက်တာတဲ့ဆေးတွေတောက်ဖို့ပါပဲစီးကြောက်တဲ့ခြင်းကြောင့်စီလံကြောင်ပိုးဝင်နေရင်တော့ပရိဇီဝဆေးတောက်ဖို့လိုပါမယ်ကြောက်အကြီးတွေစီလံကြောင်ပိတ်ဆို့စေတဲ့ကြောက်ကပ်ကိုဒုက္ခပေးနေတဲ့ကြောက်တွေဆိုရင်တော့တေချာကုသမှုခံရပါမယ်အတန်လိုင်းတစ်မျိုးကိုအသုံးပြုပြီးကြောက်ချေခြင်းခွဲစိတ်ခြင်းစီလံကြောင်မှန်ပြောင်းမှတဆင့်ကြောက်ဖယ်ရှားခြင်းတို့ကိုပြုလုပ်နိုင်ပါတယ်။စီးကြောက်မတည်အောင်ကာကွယ်ရမှာကတော့ရေမြများတောက်ဖို့ပါပဲ။စားလျှော့စားပေးပါ။ဟင်းနုံရဲ့ကစုံဥမြေပဲလက်ဖက်ရည်ချောကလက်နဲ့ပဲပုတ်ထွက်ပစ္စည်းများကိုလျှော့စားရပါမယ်။ကယ်စီယမ်ဓာတ်ကျွဲဝါတဲ့အစာတောက်တွေစားပေးဖို့လိုပါတယ်။အစာတောက်ထဲမှာပါတဲ့ကယ်စီယမ်ဓာတ်ကစီးကြောက်တဲ့ခြင်းကိုမဖြစ်စေနိုင်ပါဘူး။ဒါပေမဲ့ကယ်စီယမ်ကိုအားစင်းအနေနဲ့တောက်သုံးနေရမယ်ဆိုရင်တော့သတိထားသင့်ပါတယ်။ဆိုပြီးတော့ခွန်ရှစ်ရှစ်ခွန်ကောစင်တာမှဒေါက်တာမေဖုံးတင့်ကျွဲကဗဟုသုတဖြစ်ဖွယ်ရေးသားတင်ပြထားပါတယ်ရှင်။အခုဖတ်ကြားတင်ဆက်ပေးခဲ့တဲ့ဆောင်းပါးကတော့ခွန်ရှစ်ရှစ်ခွန်ကောစင်တာမှဆောင်းပါးရှင်ဒေါက်တာမေဖုံးတင့်ကျွယ်ရေးသားထားတယ်။ စီလန်းချောင်းကြောက်တဲ့ခြင်းဆိုတဲ့ခေါင်းစဉ်နဲ့ဆောင်းမပဲဖြစ်ပါတယ်ရှင်။ဒီကနေ့ရနာစစ်မှတ်သားဆောင်းမများအစီအစဉ်ကိုဖတ်ကြားတင်ဆက်ပေးခဲ့သူကတော့ကျမဇာနီပဲဖြစ်ပါတယ်။စစ်မှုပိုင်းဆိုင်ရာအတန်ဖန်တီးဖြတ်ဖန်တီးပေးသူကဝတ္တန်ဦးဖြစ်ပြီးအစီအစဉ်ထုတ်လွှင့်ရမူကတော့ဇော်ချင်းဖြစ်ပါတယ်ရှင်။